င်္ဂလာပါခင်ဗျာဒီနေ့တဲ့အလီလိုင်းစီစဉ်မှာတော့မြန်မာပြည်အတွက်နိုင်ငံတကာဆက်ဆံရေးဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအစိုးရတတနှစ်နှစ်ပြည့်မင်းကိုပြောတဲ့အချိန်မှာပြည်ရင်းပြည်ပစေခေါ်မှုနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာအတိုင်းဝန်းမှာတာဝန်သိစွာရည်တည်နိုင်မှုအရေးကြီးတာကိုနားလည်အတိအမှတ်ပြုကြောင်းထည့်ပြောသွားပါတယ်ဒီချိန်ထဲမှာပဲဒီတိုင်းပြည်အခြေအနေလိုအပ်ချက်နဲ့အညီရှောက်လန်းရတဲ့ဒီနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပြုဆောင်နေတယ်ဆိုပြီးတော့ပြောသွားပါတယ်ဆိုတော့ဒီမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝန်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘလောက်အရေးကြီးနေကြလဲဆက်ဆံရေးပြည်လည်အောင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ဒီပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့မြန်မာရေးအခက်အခဲပုဂ္ဂိုလ်တူဖြစ်တဲ့ဦးအောင်သူငယ်တခါတည်း1990ပြည့်ရွေးကောက်ပွဲမှာပလဲညွန့်နဲ့ပြည်သူ့လွတ်တော်92ဖြစ်ခဲ့ပြီးအခုချိန်မှာတော့အမေရိကန်ပြည်ထောင်စုမှာအခြေစိုက်ထားတဲ့ဒေါက်တာတင်းဆွေရောပြည်နိုင်ဆွေးနွေးတော်မှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းမှာရောက်နေပါပြီအရင်ဆုံးကတော့ကျွန်တော်ဒီကိုအောင်သူငယ်ရဲ့ရေပြာသုံးသက်ချက်ကိုကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီချိန်လုံးကတော့ဒီမြန်မာနိုင်ငံမှာစစ်ဆေးရေးလက်ထက်မှာနိုင်ငံတကာပိတ်ဆို့တန်ခတ်အရေးယူတာရှိခဲ့တယ်စစ်ဆေးရေးတွေကလည်းနိုင်ငံတကာကိုဂရုမစိုက်ဘဲနဲ့နေခဲ့ဘူးပါတယ်အခုကတော့ဒီလိုမျိုးပဲနဲ့ဒီရတအစိုးရလည်းဖြစ်လာတဲ့ဒီမိုကရေစီအတွင်းကုပြောင်းရေးကိုလည်းပဲဟိုကြိုးစားနေတဲ့တန်းကြီးဖြစ်လာတယ်ဆိုတော့နိုင်ငံတကာတိုင်ဝမ်နဲ့ဆက်ဆံရေးကောင်းမှုကမြန်မာပြည်အတွက်ဘလောက်ထင်ကြအရေးပါနေပြီလဲကိုအောင်မြင့်ဟု
တ်ပါရဲ့အရေးပါပါခင်ဗျာကျွန်တော်သူသဖြင့်တော့ကျွန်တော်တို့လူမဖုတ်ကြည့်တဲ့နိုင်ငံတွေကဟိုနိုင်ငံတကာကနေပြီးတော့အကူအညီထောက်ပံ့နေစဉ်းစားပါတယ်နောက်တစ်ခုကကျတော့ချင်းငွေလိုကိစ္စမျိုးလည်းစဉ်းစားပါတယ်ဆိုတော့အနေထားမှာတော့ကျွန်တော်တို့နဲ့ဒီနိုင်ငံတကာမိသားစုကဟိုစင်ပြီးတော့ကျွန်တော်တို့အပြည်နယ်မှာပိုကောင်းတဲ့အနေအထားရှိပါတယ်ဆိုတော့တလုံးကတော့ဒေါက်တာဆန်းစုကြည်ရတယ်ဟိုမိကွန်းကမှပြောပါတယ်ဒီအမျိုးသားကျွန်တော်တို့ဖုန်ပြူကြီးဟိုမူဝါဒပေါ့နော်ဒါဟိုကြည်လာတဲ့ပွဲမှာသူ့အနေနဲ့ပြောသွားတာကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတာကလည်းကျွန်တော်တို့နိုင်ငံအတွက်အရေးကြီးရဆိုတာသူပြောသွားမှုလားရှိပါတယ်
โอเคเสียอุเทศเสียตบอดาครับเนี่ยอู้เฉยมาที่မြန်မာနိုင်ငံအတွက်နိုင်ငံခြားနဲ့ဆက်ဆံရေးကောင်းမှုဟာဟိုဘယ်လောက်ထိအရေးကြီးနေလဲခင်ဗျာ
โอเคနိုင်ငံခြားနဲ့ဆက်ဆံရေးကတော့နိုင်ငံတိုင်းမှာအချိန်တိုင်းအရေးကြီးရေးကြည့်ပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရင်းချင်းမှုတုတ်တဲလာတဲ့နိုင်ငံခြားဆက်ဆံရေးရေလို့ဖြစ်လာတဲ့ကာလတွေကနှစ်ပေါင်းကြာပြီပေါ့အဲ့ဒီတွေကနိုင်ငံတိုင်းနဲ့နိုင်ငံတိုင်းဟာနိုင်ငံကမှာတာဝန်ယူဖို့လိုအပ်ချက်တွေလည်းရှိတယ်။နိုင်ငံကလေးစားတဲ့အစိုးရတိုင်းပြည်ဖြစ်ဖို့လည်းလိုအပ်ပါတယ်။ဒါကအပြန်လာမှာတာဝန်ဟိုရှိတယ်လို့ဟလာခံစားမှုလို့ပြောမယ်ဟာလေးလေခုနကိုအောင်သူငယ်ဆွေးနွေးစီပေါ့နော်ကျွန်တော်ရှိလာတဲ့အတွက်နိုင်ငံတိုင်းဟာကိုယ်နိုင်ငံရဲ့ပုံရိပ်နိုင်ငံကမှာကောင်းအောင်ကြိုးစားဖို့တာဝန်ရှိတယ်။အရေးလေအတမှကြီးပါတယ်။ကျွန်တော်တို့ဟိုနိုင်ငံဒီနေ့ကလာမှာအဲခုနပြောသလိုပေါ့နော်ဟိုပုံရိပ်တော်တော်လေးဟိုမကောင်းဘူးမကောင်းတဲ့အချိန်မှာကျလာတယ်ဆိုတော့ပြောရင်ဟိုမှန်တယ်ခင်ဗျာအဲ့တော့ဒါကိုကောင်းအောင်ဖို့လိုအပ်တယ်လို့တော့ဆန်စုကြည်ထောက်ပြတဲ့အချက်ကမှမှကျွန်တော်လုပ်ချက်ကြီးအများကြီးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီမြန်မာနိုင်ငံအနေနဲ့ဆော့ဆော့ဆရာပြောသလိုပေါ့ဟိုလက်တလုံးမှာဒီနိုင်ငံတကာဆက်ဆံရေးမှာအဖူးထစ်ဖြစ်စရာဒီပုံရိပ်ထိခိုက်နေတဲ့ကိစ္စတော့ဒီရခိုင်ပြည်နယ်အချက်တဲလို့ပဲပြောရပါလိမ့်မယ်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်အချက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂတို့လိုဒီနိုင်ငံတကာအဖွဲ့အစည်းတွေအနောက်နိုင်ငံတွေနဲ့လည်းတိုက်ပြီးတော့ပြည်ပြည်လည်းလည်းရှိရမတွေ့ရပါဘူးဟိုချိန်တည်းမှာပဲဒီကျွန်တော်တို့ပြည်ရင်းမှာဒီချုပ်ချပိုင်နိုင်ငံဖြစ်တဲ့ပြည်ပဆက်ဆက်ဆရာမလို့ဆိုတဲ့အမျိုးသားရေးမှန်တာပြင်းထန်တဲ့သဘောထားမျိုးတွေလည်းရှိနေတာဆိုတော့ကိုအောင်သူညင်းကိုကျွန်တော်ကဟိုမေးချင်တာဒီအစိုးရအဓိကဦးဆောင်နေတဲ့ဒေါက်တာဆုကြည်ပြောသလိုပေါ့လေကမ္ဘာတိုင်းဝိုင်းမှာမြန်မာနိုင်ငံအနေနဲ့တာဝန်သိစွာရည်တည်နိုင်မှုအရေးကြီးတယ်ဆိုတော့ကျန်တဲ့ဒီအစိုးရထဲမှာတာဝန်ယူထားတဲ့သူတွေရှားထဲမှာရောသဘောပေါက်လက်ခံမှုလုံလုံလောက်လောက်ရှိနေရလားခင်ဗျာ
အဲ့ဒါတော့ဖတ်တယ်ခင်ဗျာဆိုတော့အထူးသဖြင့်တော့ဒီကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းရာဒေသကြီးအရေးပေါ့ဆိုတော့ဒါကဟိုဆက်ဆက်ကြည့်မခံနိုင်တဲ့ကိစ္စမျိုးလို့ဖြစ်နေတယ်ဆိုတော့အထူးသဖြင့်တော့ဒီနိုင်ငံတကာဘက်ကတော့ဆွဆွဲလာတာဒီအခုဒုက္ခတွေတွေထွက်ပြေးတဲ့ကိစ္စမှာအလွန်အထွန်းတွေရှိသွားတယ်ပေါ့နော်အထူးသဖြင့်လူခွေးချူပေါင်းမှုတွေရှိတယ်ဆွဆွဲပါတယ်အဲ့တော့နိုင်ငံတကာဘက်ကတော့အထူးသဖြင့်ကုလသမဂ္ဂကဒီ fact finding mission လို့ခေါ်တဲ့ဒီချက်လက်စုံစမ်းလေ့လာရေးကော်မရှင်တောက်ဆိုတာတွေလည်းရှိပါတယ်ဆိုတော့အဲ့ဒါအပြင်မှာနောက်ထပ်ကျွန်တော်တို့နိုင်ငံတကာဖိအားလို့ပြောလို့ရလာတာကဟိုကျွန်တော်တို့ဒီကျွန်တော်တို့ဇီယာတွေဒီကိစ္စနဲ့ပတ်သက်တဲ့အထူးသဖြင့်တော့တက်မလို့ခေါင်းဆောင်တွေကိုစစ်ခုံရုံးတင်ဖို့ဆိုတဲ့ဟာမျိုးတွေပြောလာတာတွေရှိပါတယ်။ဟောနိုင်ငံတကာပြည်သူ့ခုံရုံးတင်ဖို့ပေါ့နော်။ဟောဒါတွေပြောလာတာတွေရှိပါတယ်။ဆိုတော့နောက်တစ်ခုကတော့ R2P လို့ခေါ်တဲ့ဒီကုလသမဂ္ဂရဲ့ဒီဟိုကိုယ့်ဘာသာကို ကကွယ်စောက်ရှောက်နိုင်ရင်းမရှိတဲ့သူတွေကိုဒီလိုမျိုးဝေရောစောက်ရှောက်ရအောင်ဆိုတဲ့အကြံမျိုးပေါ့နော်ဆိုတော့ဒါမျိုးတွေလည်းပြောလာဆိုလာတာတော်တော်ရှိရဲ့ဆိုတော့ဒီကကကျွန်တော်တို့ဒီအားနဲ့ပတ်သက်ပြီးတော့ဟိုတန်ခတ်ပြေဆုံးမှုတွေပြန်လုပ်လာမယ်ဆိုတော့ဖိချောက်မှုတွေရှိနေတော့အခုချိန်ကတော့ပုံပြီးတော့အရေးပါလာတယ်လို့ဖြစ်မှာတဲ့
ဟုတ်ကဲ့ကျေးဇူးပါဆရာဦးထွန်းစီသဘောတော်ခင်ဗျာဒီနိုင်ငံကသဘောတော်အမြင်တွေကိုအလေးပေးစောင့်ဖို့လည်းလိုရဆိုတာဟိုဒီအစိုးရတွင်မှာပြည်ပြောကလက်ခံထားတဲ့အနေအထားရှိရလားဆရာ
အစိုးရဘိုင်းဆိုတော့တော်တော်ခက်တယ်ခင်ဗျာကျွန်တော်နိုင်ငံတကာပါအစိုးရရှိတယ်ဟာလွတ်တော်ရှိတယ်နောက်ဒီနေ့မှာဒီဖွဲ့စည်းပုံကိုရတာဝန်ယူထားတဲ့တမတော်ဆိုလို့ဟို၃ဘိုင်းလို့ရှိနေတော့ကဒီ၃ဘိုင်းလုံးကိုကျွန်တော်တို့ပြောရမယ်ပြောမှ၃ဘိုင်းလုံးမှာတော့ရှိသလားမရှိဘူးလားဆိုတော့ကျွန်တော်တို့အဝေးကအတင်းကလူဟိုပြောရတာတော့တော်တော်ခက်တယ်ဟိုအမှန်တရားပြောရှင်တော့ရှိနေလို့သားလေပုံရိပ်ကျွန်တော်ကြားနေတာဖြစ်ပါလေအဲ့တော့နိုင်ငံတကာကနိုင်ငံတစ်ခုကိုကြည့်တဲ့အခါမှာအဓိကဟိုအချက်တော်များများရှိတော့ပေါ့ဒီနိုင်ငံရဲ့အရေးကြီးဆုံးလုပ်ငန်းကိစ္စမှာတာဝန်ရှိမှုအပိုင်းမှာသုံးခုကျွန်တော်တွေ့ပါတယ်အရေးကြီးဆုံးကပရမတ်ချက်ကဥပဒေစိုးမိုးရေးဖြစ်ပါတယ်တရားဥပဒေလေးစားလိုက်နာမှုဆိုတဲ့အပိုင်းနံပါတ်2ကတော့လူ့အခွင့်အရေးကိစ္စနဲ့နံပါတ်3ကတော့သဘောဝပတ်ဝန်းကျင်ပေါ့ဒီအချက်ကြီးသုံးချက်ကိုကြည့်တော့အခုနရခိုင်ကိစ္စကိုပဲပြောမယ်ဆိုရင်အာဒါလူခွန်ရေးဆိုရယ်ကောင်းပြီအောက်ကနေပြီးတော့ပြစ်တင်ပြဖို့ရတာဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုဟိုဒီလိုဖြစ်နေပြီရတာကိုပြုပြင်ဖို့ဆိုတဲ့နေရာမှာအာကျွန်တော်တို့ခုနကျွန်တော်ပြောတဲ့တောင်းဝန်ရှိတဲ့အစိတ်ပိုင်းကြီး၃ခုကဘယ်လောက်ထိလုံနိုင်တယ်လဲဆိုတော့ကျွန်တော်မြင်တာကအံတမဟိုအားနေနေတယ်လုံရကောင်းမှမသိတာရောလုံချင်သိမရှိတာရောဖြစ်နေသလားလို့ကျွန်တော်ကဟိုတန်ပြန်ရှိပါတယ်ခင်ဗျာ
โอเคสวัสดีซุนิเบียจิซูอ่ะสรุปเราดิซุนิเวตตัวก็ปาวินซุนิโฮဆိုပြီးကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုက်မှာမှာကိုရောက်နေပါတယ်သူတို့ကလည်းကျွန်တော်အလှည့်ပေးချင်ပါသေးတယ်ဆိုတော့အရင်ဆုံးကဒီကိုတင်ထင်းဝင်းမှာပြည်မျိုးဖြစ်ပါတယ်ကိုတင်ထင်းဝင်းရဲ့သဘောထားလည်းซุนิလို့ရပါတယ်ခင်ဗျအဲ့
ဒီလိုဆိုတော့တကယ်တော့ကျွန်တော်တို့နိုင်ငံကလည်းလည်းဆိုတဲ့လက်ရှိမှာအနောက်နိုင်ငံတွေလည်းကျွန်တော်တို့အင်အားကြီးအင်ကြီးချင်းတရုတ်နိုင်ငံကြမ်းမှာဂျမ်းရနေတဲ့အဖြစ်အပျက်တခုဗျာကျွန်တော်ပြောပါတယ်ပြောတော့တိုင်းရတဲ့နေရာမှာလည်းအနောက်နိုင်ငံနေရာလည်းရင်းနှီးမြှုပ်နှံကျင်တယ်တစ်ဖက်ကပြည်ပကလည်းရင်းနှီးမြှုပ်နှံပြီးသားတွေကပမာဏလည်းတော်တော်များနေတယ်အဲ့ဒီမှာပြည်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုပမာဏကြီးရလည်းပဲသူတို့တော်တော်များများလမ်းကြောင်းတွေပိတ်နေကြတယ်အဲ့တော့အဲ့ဒီနှစ်ခုကြားမှာသုံးနိုင်ငံညက်နေရာကိုချောင်းပြီးတော့ကျွန်တော်တို့ဖွင့်နိုင်တဲ့နေရာကိုရှာနိုင်တဲ့ဒွေးပေါ်ပညာရှင်တို့အထဲမှာလည်းလိုတယ်ပေါ့နော်အဲ့တော့လက်ရှိအစိုးရအထဲမှာလည်းနောက်ကျောက်ကဓာတ်နဲ့တို့မှာလည်းသိုးရသေးတယ်ဆိုတာဘာလို့လဲဆိုတော့တော်စားပြီပြောခဲ့တဲ့စကားရှိတယ်ရေပောက်ပွဲအကျိုးစီးရုံးရေးကာလမှာသမင်းအိုးတဲ့ဟိုဟိုပိုးတစ်တဲ့ကိုသမင်းသိုးတွေချဲ့လဲပဲအိုးအတော့အတော့ပဲဆိုတာအခုအဲ့ဒီလိုကြည့်နေတာအဲ့ဒါအိုးတစ်တဲ့မှာသမင်းသိုးတွေလည်းပါပေါင်းပါလို့ဒီလိုတွေကြည့်နေတာပြည့်နေပြီဒါကြီးကြမ်းပြီးအခုကတုံးသက်ဖို့တော့လုံးနေပြီဆိုတင်တယ်လေ
ဟုတ်ကဲ့ကိုတင်ရှင်ဝင်ကျေးဇူးပါဆိုတော့ဟိုဒါနဲ့ဆက်ဆက်ပြီးကိုအောင်သူငယ်ကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်ဒီမြန်မာစိုးရအနေနဲ့ကတော့ကျွန်တော်အခုဟိုနိုင်ငံတကာနဲ့ဆက်ဆံရေးလို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံခြားရေးမူဝါဒအကြောင်းလည်းထည့်ပြောလို့ပါလိမ့်မယ်ဆိုတော့ဒီနိုင်ငံခြားမူဝါဒရေးရမှာတော့ကျွန်တော်ဒီခုစိုးရလည်းပဲအရင်လိုပဲဒီဘက်မလိုက်ပဲတက်ကြွတဲ့မူဝါဒကိုကျင့်သုံးဖို့ဆိုပြီးသူတို့ပြောဆပြတာလည်းရှိပါတယ်ဆိုတော့လက်တလောအခြေအနေမှာဟောဒီနိုင်ငံကဆက်ဆံရေးမှာကျွန်တော်တို့ဟိုအရင်စိုးရဆက်ဆက်လက်ထက်နဲ့ဆောက်လို့ရှိရင်အခုဒီဟိုမူဝါဒကျင့်သုံးမှုတွေကဟိုထူးထူးခြားခြားသိသိသာသာပေါ့လေဆက်ဆံရေးကောင်းလာနိုင်တော့တဲ့ဟိုချင့်ကပ်မှုမျိုးတွေမြင်ရောမြင်ရလားကိုအောင်မင်းရဲ့
အခုချိန်ကြည့်တော့ဟိုကျွန်တော်တို့ကဟိုဖိအားပေးခံရတဲ့အနေအထားဆိုတော့ပြန်ကောင်းလာအောင်ကြိုးစားရတယ်ဆိုတဲ့အနေအထားမျိုးရှိပါတယ်။ဒါပေမဲ့လည်းဟိုဒီလိုအနေအထားကလည်းဟိုပို့ပြီးတော့ကောင်းလာတယ်လို့ပြောတော့တော်ခက်တာပေါ့။အခုဒီပြင်တော့နိုင်ငံတကာဘက်ကဒီအခုရခိုင်ဒေသကိုသွားပြီးတော့ကိုယ်တိုင်ကိုကြဝင်လေ့လာခြင်းနဲ့နောက်သတင်းမီဒီယာတွေကိုလွတ်လပ်စွာသွားခွင့်ပေးစွာမျိုးပေါ့နော်။ဒါအဲ့လိုမျိုးတွေကအခုချိန်ကြည့်ကျွန်တော်တွေ့သလောက်ကအစိုးရကမပေးနိုင်သလောက်ရှိပါတယ်။အဲ့တော့သူတို့ကိုယ်တိုင်ခေါ်ပြီးတော့စီစဉ်နေဟိုပြပွဲတွေလည်းရှိပါတယ်။နိုင်ငံကပန်တမန်တွေခေါ်သွားတယ်ဟိုတလောကစစ်ပမှုတွေခေါ်သွားတယ်ပေါ့နော်။ဆိုတော့ဒီလိုမျိုးလိုက်ပြတာတွေရှိနေတယ်နိုင်ငံကဘက်ကမကြည်နဲ့တဲ့အနေအထားမျိုးရှိသေးတယ်လို့ထင်ပါတယ်။နောက်တစ်ခုကကျတော့ဒီဒုက္ခတွေတွေပြန်လာရေးပေါ့နော်။ဆိုတော့ဒီကိစ္စမှာလည်းအခုချိန်ကြီးကကျွန်တော်တို့ဟိုလတချို့ရှိလာပါပြီ။ဒါပေမဲ့ပြန်ရောက်လာတဲ့အရေးတွေကအတော့လွဲနေသေးတယ်လို့ပြောလို့ရပါတယ်။
โอเคเสียอุตเตสิตบอกเราครับเนี่ยดิနိုင်ငံကဆက်ဆံရေးမှာအခုကျွန်တော်တို့ကဒီအခုဆိုးရလည်းပဲအရင်တော့လိုပဲကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒကဒီဘက်မလိုက်ပဲနဲ့တက်ကြွရဲ့မူဝါဒကိုရှင်းသုံးထားနေတယ်ဆိုတော့ ဒီအခုဆိုရင် NLD ကလည်းအစိုးရလောက်လာနှစ်နှစ်တော့ရှိပေါ့နော်ဆိုတော့အရင်အစိုးရရင်လည်းစာလို့ရှိရင်ထူးထူးခြားခြားဒီမူဝါဒကိုကျင့်သုံးပြီးတော့လုပ်နေတဲ့နိုင်ငံတိုင်းမူဝါဒတွေမှာရောထူးထူးခြားခြားဖြစ်ဟိုမြင်မိတာရှိလားတိုးတက်မှုရတဲ့အပိုင်းတွေမှာ
ဟုတ်ကဲ့ဒီလိုရကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေး policy ကဒီပြမလိုက်ပေါ့နော်တကြွလဲဆိုတာဘုရားရှင်နေဝင်လက်ထက်ကလေးကဒီမူဝါဒကျင့်သုံးတာပါပဲအဲတခြားနောက်ထပ်တက်တဲ့ဘုရားမူကြီးတွေလက်ထက်ရောသမ္မတဥပဒေစိန်လက်ထက်ရောအခုလက်ထက်ရောအတူတူကျင့်သုံးကြတယ်ဒါပေမဲ့ဟိုတိရတိုင်းအခုမှဘာလို့ဖြစ်တယ်လဲအဲဘာလို့ပိုဆိုးတယ်ပေါ့နော်ပုံရိပ်ကိစ္စကျွန်တော်မြင်တာတို့ဗျအဲနိုင်ငံရေးကိစ္စမှာအရင်ဆစ်ဆိုးရတဲ့လက်ထက်ကနေပြီးတော့ဒေါ်အောင်ဆန်းစုကြည်ဟိုနေရာရလာတဲ့အချိန်မှာအတော်တော်လေးဟိုအလားလားကောင်းပြီလို့ကျွန်တော်တို့မျှော်လင့်ထားခဲ့ကြတာအမှန်ပါပဲဒါပေမဲ့အခုလို့ဖြစ်တာဘာကြောင့်လဲဆိုတော့ကျွန်တော်သုံးသပ်ကြည့်တာကဒီလိုပြဒီလုံးနိုင်ငံရှိတဲ့အစိုးရဒီတိုင်းမှာအာဟိုအဲ့တက်နေတဲ့အစိုးရကိုတက်လာတဲ့အစိုးရကိုအားနည်းချက်ဒီထောက်ပြပြီးတော့နောက်ယူကဘွဲအတွက်ဟိုမဲပြင်းနေဟိုအစိုးရမဟုတ်တဲ့အားစုတွေကလည်းရှိတယ်ခင်ဗျအဲ့ဒါကဟိုတမင်တကာလောက်တာပေါ့နော်နောက်အကြောင်းကအကြောင်းမလားလို့ဖြစ်လာတဲ့နိုင်ငံတကာနဲ့ဆက်ဆက်တဲ့ဖြစ်ဖြစ်တည်းပဲရှိလာရှိနိုင်တယ်ဒီနှစ်ခုကြောင့်ဒီခုအစိုးရလက်ထက်မှာပုံရိပ်ကျဆင်းတာလာလို့ကျွန်တော်ကခံရရှိတယ်အဲ့တော့ဟိုဟိုဒီ energy ဆိုရဲဟိုကမကောင်းဘူးပေါ့နော်အဲ့ဒါဒီနေ့ချင်းဒီအဲ့တော့ဒါကိုပုံရိပ်ပြင်ဖို့လိုတယ်လို့တော့အောင်ဆောင်စုကြီးထောက်ပြခြင်းဟာနိုင်ငံတကာကိုဟိုကျွန်တော်နိုင်ငံဟာဟိုနိုင်ငံကြီးသားနိုင်ငံကြီးတစ်ခုခုဖြစ်အောင်တာဝန်တည်တဲ့ဆိုတာတစ်ခုဖြစ်အောင်လုပ်ဖို့မှာသူ့ဆိုတာတစ်ခုတည်းမဟုတ်ဖြစ်နေသက်ဆိုင်ရာအလုံးကဝိုင်းလုံးကြဖို့လိုအပ်တယ်ဆိုတဲ့ချက်ကိုမိမောင်းထုတ်ပြရတာဖြစ်တော့ဟိုတက်ဆိုင်သူတွေနားလည်ကြရင်တော့ကျွန်တော်တို့ပုံရိပ်ဟိုပြန်ကောင်းလာနိုင်မှာပေါ့ခင်ဗျာ
ဟုတ်ကဲ့ဆရာဆရာတို့ဒီစနေဝတ်တော့ကိုဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တွေလည်းလေလံမှာရှိနေပါတယ်ဆိုတော့အရင်ဆုံးကတော့ရန်ကုန်မြို့ကကိုမင်းမင်းဖြစ်ပါတယ်ကိုမင်းမင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုတာကြီးပြောထားတဲ့အနေဒါကတော့သူကတော့ဒါအင်တာနက်ပေါ့နော်ဒီဒီရင်းကိစ္စကိုအဓိကဒါသူကမန်တန်ကြည့်ပြီးတော့ပြောထားတယ်ဒီကနားလည်တာပေါ့နော်ဟုတ်တော့ဒီကကျွန်တော်တို့နိုင်ငံကသူတို့ပြောလို့ဒီဥအကောင်းနေရာကနိုင်ငံတကာနဲ့ဆက်ဆက်တယ်ကျွန်တော်အင်တာနက်ပေါ်အစ်စတာနဲ့ပြောရမှာပေါ့နော်အင်တာနက်ကြီးနဲ့ကျွန်တော်ပြောရမယ်ဒီကကျွန်တော်တို့နိုင်ငံကဒီကအမေရိကန်နဲ့တရုတ်ဖြစ်နေတဲ့ပြဿနာဂျားထဲမှာကျွန်တော်တို့နိုင်ငံကဂျားမျက်ကလေးမျိုးတွေဖြစ်နေရကြကျွန်တော်မြင်ရနော်ဟိုဘာဖြစ်လို့လဲဆိုအဲ့နိုင်ငံကြီးနဲ့နိုင်ငံကဟိုပြိပခတ်ကြီးကကျွန်တော်တို့နိုင်ငံငယ်လာပြီးအများကြီးတက်ကျွန်တော်တို့ကပြောမယ်ဆိုမြေသာဟိုတော့ဗျာတို့လည်းတော့ခတ်တဲ့ကြာမိသားစုကိုဖြစ်နေတာပေါ့။အဲဒါကျွန်တော်ဟိုဒီလိုမျိုးကြီးကျွန်တော်မှတ်ချက်ပေးခြင်း။ဟု
တ်ကဲ့။
ဘာလို့ကဒေါ်ဆန်းဟုတ်ကဲ့ဒေါ်ဆန်းသူကြီးရဲ့ဒီလက်ရှိဒီအင်တာနက်ရှင်နယ်မှာပတ်သက်ပြီးတာဝန်ရှိတဲ့နေရာမှာသူကကျွန်တော်တို့ဒီလက်ရှိသူကျွန်တော်ကနည်းနည်းဟိုပါဘောဟိုနည်းနည်းဟိုလွဲနေလားလို့ကျွန်တော်ကမြင်ပါတော့လက်ရှိဒီတိုင်းကတော့ဟိုလက်ရှိဟိုပါဘောအချင်းချင်းအောင်လို့မလုပ်နိုင်သေးနဲ့ဘလောက်ကြီးပဲနိုင်ငံတကာနဲ့လိုက်ပြီးတော့အစီအပြောင်းလုပ်လို့ကျွန်တော်အချင်းချင်းလေးညာ
ဟုတ်ကဲ့ဟိုကိုမင်းမင်းဆိုလိုချင်တာတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လဲလို့ဆိုကိုပြည်တွင်းမှာရှိနေတဲ့ပြဿနာတွေညှိနှိုင်းပြီးတော့ဟိုဖြေရှင်းနိုင်ရင်ဟိုနိုင်ငံတကာနဲ့လည်းပြည်တွင်းလိမ့်မယ်ဆိုရင်သဘောထားကိုပြောချင်တယ်လို့ကျွန်တော်နားလဲပါတယ်ခင်ဗျာကိုမင်းမင်
းဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတ
ယ်ဟုတ်ကဲ့ကိုမင်းမင်းကျေးဇူးပ
ါ
ကျွန်တော်နောက်တစ်ခုလည်းဟုတ်ကဲ့ကျွန်တော်လက်ပေးချင်လို့ပါကိုနေဦးရင်ဖြစ်ပါတယ်မလေးရှားနိုင်ငံကကိုနေဦးရင်သဘောထားလဲဆွေးနွေးရပါခင်ဗျာ
ကျွန်တော်တဘောသားတော့ဒေါ်ဆန်းစုကြည်ပြောတဲ့စကားနဲ့ဆို30ရာခိုင်နှုန်းလောက်ပဲသဘောတူပါလေဗျ။ဒါနဲ့30ရာခိုင်နှုန်းကတော့ဟိုကျွန်တော်က negative ပေါ့နော်အဲ့လိုမြင်နေပေါ့။ဒါနဲ့40ရာခိုင်နှုန်းကတော့ကိုယ့်ရဲ့စဉ်းစားချင်းချင်းသုံးသပ်မှုပုံမှန်မျိုးကြည့်ရလို့ပဲကျွန်တော်တမ်းပါပါလေဗျ။ဥပမာလေးတစ်ခုကိုကျွန်တော်တစ်ခုတစ်ခုလောက်ပြောပြရစီ။အဲ့တော့94ခုနှစ်မှာဗျာကျွန်တော်စင်ကာပူရောက်တော့ Michael Faye ဆိုတဲ့ပြဿနာဖြစ်တယ်။အဲ့ကဲဆေးကပါလဲဆိုတော့ရှင်းပြရက်ထားတဲ့ကားတွေကိုစပေးလုပ်တယ်ပေါ့ဗျာအမေရိကန်နိုင်ငံသားပါအဲ့တော့သူ့ပြင်မှုချင်းရှားတဲ့အတွက်စင်ကာပူနိုင်ငံမှာသူ့ကိုကျိန်လေးချက်နဲ့ထောင်3လ6လချတယ်ပေါ့ဗျာအကျဉ်းချင်းပေါ့အဲ့ဒီဥစ္စာလူ့အခွင့်အရေးရှုထောင့်ညပြောပြီးတော့ဒါမှမဖြစ်တတ်ဘူးဆိုပြီးအမေရိကန်ကတောင်းဆိုပါတယ်ဗျာအဲ့တော့
စင်ကာပူကကိုချုပ်တောင်ကတင်းတင်းငင်းငင်းပဲရပ်တည်ပါလေကြာတည်တဲ့အခါနောက်ဆုံးကြတော့ကြာညှိတယ်ပေါ့ညှိတဲ့အခါကျတော့ဟိုကလင်တန်ကညှိတဲ့အခါကျတော့ကျိန်နဲ့ချက်လျှော့ပေးလိုက်တယ်ပေါ့ဆိုလိုတဲ့သဘောကကိုယ့်ရဲ့အချုပ်ချာအာနာဟာကိုယ့်ရဲ့လက်ထဲမှာပဲရှိရတယ်သူများကိုအရင်ပေးပြီးတော့ပေးဆက်เสียမလို့ဒါကဟိုဗမာစကားမှာလည်းရှိပါတယ်ဟလာဟန်ကိုဘမန်သူ့ကိုဆိုတဲ့စကားဒါမမားပါဘူးကြာနော်ဒါတစ်ခုပါနောက်တစ်ခုကတော့အမေရိကန်ကနော်ဥပမာတကယ်အဖြစ်ပြပါနော်94ခုနှစ်မှာပဲကျွန်တော်ဟာဖြစ်တဲ့အခါကျတော့ဒီဟိုမလေးရှားကိုသွားတဲ့အခါကျတော့အဲ့မလေးရှားမဟာဒီယာအချောညာချက်တစ်ခုထုတ်ထားတယ်အဲ့ထုတ်တာကဘာလဲဆိုတော့စက္ကတိ2020မှာဖွံ့ဖြိုးပြီးနိုင်ငံဖြစ်စေရမယ်လို့ကြော်ညာချက်ထုတ်တယ်ထုတ်ထားတဲ့အခါကျတော့သူရဲ့အဂျန်ဒါပေါ့98ခုနှစ်မှာခိုက်ချစ်ဝင်တယ်ဆိုတော့ကြောင်းမယ်ဆိုပါတော့2000နဲ့တစ်ခုနှစ်ကြာတဲ့အခါကျတော့မလေးရှားအလာဟိုပြဿနာဖြစ်ပြီးတဲ့အခါကျတော့တစ်ဖြည်းဆုံးယုတ်သွားတယ်ပေါ့ဆိုလိုတဲ့သဘောကတိုင်းပြည်ကအဲ့တော့ဒါရီကဘာလဲဆိုတော့ IR International Relationship ကသူတို့ရဲ့ချောက်ွက်ပေါ့နော်သူတို့ရဲ့ဒူးတွေနဲ့တုံးပြီးတော့တိုင်းပြည်တစ်ခုကိုဖြိုးဖျက်ဖို့ကြံစီခဲ့တယ်ဆိုတာအထင်ရှားပါပဲကြာနောက်ဆုံးတစ်ခုကျွန်တော်ထပ်ပြောပြရစီနောက်ဆုံးကအဲ့ဒါဘာပြောချင်တာလဲဆိုတော့အခု sorry မင်းသားသူကိုယ်တိုင်ကဝန်ခံခဲ့ပါလေခင်ဗျာအဲ့တော့ချစ်တဲ့နှစ်ခုနှစ်မှာအမေရိကန်ကနေပြီးတော့ရုရှားကိုဖြိုချပြလိုက်တဲ့အခါမှာကွန်မြူနစ်ဝါဒမပြတ်ပါအောင်လို့အတွက်သူတို့ရဲ့ဟာလာနော်အာရဗ်နိုင်ငံတွေရဲ့ပတ်စံနဲ့ sorry ဟာရှင်းပြောလို့ရှိရင်သူတို့ရဲ့ ideology ကို export လုပ်ဖို့လုပ်ခဲ့အတွက်ဒီနေ့ကျွန်တော်တို့ကအဲ့ရဲ့ site အကျိုးကျေးဇူးကိုကျွန်တော်တို့ရင်ဆိုင်နေရတာအဲ့တော့ထိုင်အားတိုင်းဟာအစ်စ်မဟုတ်ပါဘူးအတုတွေရောနေတာပါအဲ့တော့ကျွန်တော်တို့ကခံစစ်လုပ်ပြီးအလုံးတလုံးနေနဲ့ရောက်နေတဲ့ခူတဲ့ကတိုင်းကြီးရဲ့အချိန်မျိုးဝေးစစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဒီမှာသောတာရှင်တယောက်ကလည်းဒီမှာစာရေးတာရှိတာဒီဇောကိုဆိုတဲ့အကောင့်ပါရှင်မှာသူကတော့အထူးချင်ပြီးကဘာနဲ့ဆက်ပြတ်နေတာလေမြန်မာပြည်ကနေနှစ်တရာပြည်တော်မယ်ဘာမှလည်းမဖြစ်ဘူးလို့ဒါကူညီမှမပေးဘဲကို့လာကြက်မဲ့ကိစ္စတွေလက်ခံစရာမလိုဘူးဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်တခုရှိတာမိုင်းမှာစစ်စိုးရဲ့လက်ထက်မှာနှစ်ပေါင်းများစွာအထူးချင်ဖြစ်ခဲ့တဲ့မြန်မာပြည်မှာဟိုနိုင်ငံတကာကလည်းဂရုစိုက်စရာမလိုဘူးဆိုတဲ့အမြင်တွေရှိနေတာကိုဟိုထင်ရနေရတယ်ကျွန်တော်တွေ့နေရပါတယ်ဆိုတော့ကိုအောင်သူကြီးနဲ့ဒီလူလူကြားထဲမှာရောနိုင်ငံတကာဆက်ဆံရေးအရေးပါမှုနဲ့ပတ်သက်လို့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လည်ဖို့ဆိုတာတွေကိုဟိုလက်ခံသဘောပေါက်မှုအတိုင်းဒါဟိုရှင်းရှင်းလင်းလင်းရှိနေကြရလားကောင်းကြီးဟု
တ်ကဲ့ဟိုခုနကကျွန်တော်တို့ကြားလိုက်ကြလို့ပါပဲဆိုနိုင်ငံတကာကမလူဘူးဆိုတော့ဟိုအယူဆအမြင်မျိုးနဲ့အများကြီးလူများမှာရှိကြပါလေခင်ဗျာဆိုတော့ဒါပေမဲ့ဟိုကျွန်တော်မြင်တာကကျွန်တော်တို့နိုင်ငံကသူများနဲ့မတူတာကဟိုမဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်ပါတယ်အဲ့တော့မဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်တဲ့အကြောင်းကျွန်တော်တို့ကနိုင်ငံတကာရဲ့အကူအညီကိုကျွန်တော်တို့ကဟိုရယူနေရတော့ဝယ်ပေါ့လေအထူးသဖြင့်တော့ကျွန်တော်တို့တိုင်းပြည်မှာခလေးကြီးကာကွယ်ရေးထိုးဖို့ကစလို့နောက်ပြီးဆုံးကျွန်တော်တို့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီတွေဆုံးပေါ့ဒါနိုင်ငံတကာရဲ့ဟိုသဘောထားအမြင်တွေအရေးကြီးပါတယ်ခင်ဗျာဆိုတော့အဲ့ဒီနေသားမှာဟိုခုနဆရာဟိုဒေါက်တာကျစ်ဆွေလည်းဆွေးနွေးပါတယ်အဲ့ဒါကဘာလဲဆိုတော့နိုင်ငံရဲ့ပုံရိပ်ကိစ္စပါခင်ဗျာဆိုတော့ကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ချိုးနေလို့ရှိရင်ဘယ်သူမှကျွန်တော်တို့ကူညီရတဲ့အနေအထားရှိမှာမဟုတ်ပါဘူးအဲ့တော့ကိုယ်တိုင်းပြည်ကလည်းပြောရလောက်ကြီးချမ်းသာတောင်းလင်းတာလည်းမဟုတ်တဲ့ခါကျတော့ကျွန်တော်ဆင်းတဲ့နိုင်ငံတကာရဲ့အမြင်ကိုလည်းကျွန်တော်တို့ကတကယ်လည်းယူဆရပါလိမ့်မယ်ဆိုတော့နောက်တစ်ခုကပြောရမယ်ဆိုရင်တော့ဒီရိုဟင်ဂျာဒုက္ခတွေတွေကိစ္စပါဆိုတော့အဲ့တော့ဟိုဘက်နိုင်ငံမှာသွားပြီးတော့တောင်းတင်နေတဲ့အရေးအတွက်အများကြီးရှိပါတယ်အဲ့ဒါကလည်းဟိုကောလာဟလလည်းမဟုတ်ပါဘူးတကယ်လည်းရှိနေတဲ့ကိစ္စဖြစ်တော့ဒါကကျွန်တော်တို့ဟိုရှင်းရမယ့်ကိစ္စလို့လည်းမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတက်ဆွေသဘောထားခင်ဗျာကျွန်တော်တို့ဒီဟိုနိုင်ငံတကာကယူဆချက်မလို့ဆိုရဲအမျိုးမျိုးရဲ့လူလူချားထဲမှာလည်းရှိနေတာဆိုတော့ဒီလူလူချားမှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့နားလည်လက်ခံမှုအပေါ်မှာဆရာအမြင်ဘယ်လိုရှိပါလဲခင်ဗျာဘယ်လိုသုံးသပ်လဲ
အမှန်နဲ့ဗျာတမကောင်းစွာပဲကျွန်တော်တို့တော်တော်များများရခိုင်နှုန်းတော့ကျွန်တော်မသိဘူးလက်တူမြင်နေရတယ်ဒါကဟိုတပတ်စွန်းရောက်အမျိုးသားရေးဝါဒကိုတင်လာတဲ့နောက်မှာဖြစ်လာတာလို့ကျွန်တော်ကမြင်နေဒါကတော့မဖြစ်တင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်နိုင်ငံတကာလူပြောတဲ့အခါမှာကျောခဏဆွေးနွေးတဲ့ဆင်မှာပါတယ်အမေရိကန်တို့တို့နော်အာတကယ်တမ်းကျတော့တာဝန်သိတဲ့အစိုးရလူလင်းစားတဲ့အစိုးရဆိုတာကိုပညာပိုင်းဆိုင်ရာလေ့လာမှုတွေလုပ်တဲ့အခါမှာအဲနာမည်ကောင်းရတဲ့ရှင်နဲ့မှာကမ္ဘာမှာဟိုအင်အားရရောအရွယ်အစားရရောလူဦးရေရရောအကြီးဆုံးနိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုတရုတ်ရုရှားအိန္ဒိယဘရာဇီးလ်အဲ့ဒီနိုင်ငံတွေမပါဘူးခင်ဗျာသူကနာမည်ကောင်းမရပါဘူး နောက်ဒုတိယတစ်ချက်ကနိုင်ငံတကာလို့ပြောတဲ့အခါမှာကုလသမဂ္ဂပါကုလသမဂ္ဂအမြဲတမ်းအရေးကြီးပါတယ်ဘာကြောင့်နိုင်ငံပေါင်း195နိုင်ငံလုံးထဲမှာပမာဏနိုင်ငံနဲ့ပါလာကိုအဲ့တော့ကုလသမဂ္ဂကနေပြီးတော့ဒီနိုင်ငံကပုံရိပ်မကောင်းလို့အဲ့ဒီကတူတင်တဲ့အခြားအကြောင်းတွေအများကြီးလို့ပြောနော်ဟိုတန်ခတ်အရေးယူထားတာခုထိ73နိုင်ငံရှိတယ်ကျွန်တော်နိုင်ငံမပါဘူးပေါ့နော်အဲ့တော့ကျွန်တော်ပြောချင်တာကနိုင်ငံတကာဆိုတာကုလသမဂ္ဂရဲ့အင်အားကြီးတဲ့နိုင်ငံတွေရှိတယ်အဲ့ဒီအင်အားကြီးတဲ့နိုင်ငံတွေကိုနဲ့ကလည်းနိုင်ငံရတာမဟုတ်ဘူးအဲ့တော့ကျွန်တော်နိုင်ငံကလေးဟာအာကျိုးစားပြီးတော့နော်ကိုယ့်ချော်ကိုရပြီးတော့ကိုယ့်ရဲ့နိုင်ငံကိုတင်ဖို့ရဆိုတာလေးလေးနက်နက်စနာပြီးတော့ဟိုတနတ်စာဟိုဟိုဟိုမဲယူကပွဲတစ်ခုအတွက်ရည်ရွယ်တဲ့အဲလုံဆောင်မှုတွေပမာဏနဲ့မှာဟိုနည်းလာမှသာလေပိုကောင်းနိုင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆရာဦးတင်ဆက်ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေမှတ်ချက်ပေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါတယ်သူကတော့ဟိုဟိုရုံးမလာရရုံးမချင်းတိပေါ့လေသူကတော့အဲအကောင့်နာမည်နဲ့ကြည့်တာတည်းပေါ့သူကတော့ကျွန်တော်တို့ကတော့ပြည်ရင်းငင်းငင်းရေးတဲ့လူလာတယ်ပြည်ရင်းငင်းငင်းရေးရင်ဒီဘက်နဲ့ဆက်ဆက်မှုတွေပိုလွယ်ကူမလို့ထင်ပါတယ်အထူးသဖြင့်တန်းနာလက်နက်ကန်ဖွဲ့နေပါတယ်ဆိုတော့သူ့အကိုပြောမယ်ဆိုရင်သူကလည်းဟိုပြည်ရင်းကကိစ္စတွေပိုအရင်ဦးစားပေးဖြစ်ရှင်းပြီးတော့နိုင်ငံတကာနဲ့ဆက်ဆံရေးကောက်ကိုလုပ်ဖို့ဆိုတဲ့သဘောထားမျိုးလိုပဲကောက်ချက်ချလို့ရပါတယ်ဒီတော့ဆက်စုကြည်မင်းငွန်းထဲမှာဟိုပြောသွားတဲ့ခုရှိပါတယ်သူကတော့သူ့စကားတည်းပြောမယ်ဆိုရင်ကမ္ဘာအတိုင်းဝိုင်းမှာတာဝန်သိစွာရပ်တည်နိုင်ရန်အရေးကြီးဆုံးကိုနားလည်ပြီးမှပြုရလျောက်ကိုယ်နိုင်ငံရဲ့အခြေအနေလိုအပ်ချက်တွေနဲ့ကိုက်ညီစွာရှောက်လန်းရင်းနဲ့ပဲတဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့အမြင်သဘောထားတွေကိုအလေးပေးဆောင်ရရပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီနိုင်ငံတကာရဲ့သဘောထားတွေကိုအတိအမှတ်ပြုရဆိုရင်လည်းကိုတိုင်းပြည်အခြေအနေနဲ့ချိန်ထိုးလုပ်ရမယ်ဆိုရဲဟိုမူမျိုးလို့ဟိုနားလည်လို့ရပါတယ်ဆိုတော့ဒီနေရာမှာနိုင်ငံတကာစံပြေရေးစံဆိုပြီးကွာချက်တွေရှိမလားနိုင်ငံလားကိုအောင်လုံးကြီးဒါလည်းရှိလာရင်ရောကျွန်တော်တို့ဘလို့ညှိနိုင်မယ်နည်းတွေရှိမလဲ
โอเคก็ทีนี้เราก็จะมาเล่าเกี่ยวกันนะครับคือว่าก็เราอมิวดาชัวร์ก็ครับสกูเนี่ยนายใหญ่อชูชัวร์ก็บาเลยสอดยาโหเราพ่นสูบเลยดูบาเลยไอ้ปုံมาชูชื่อพี่แล้วโหเราเนี่ยกันตมายิ้มขึ้นกินหมดเลยดูบาเลยสอดที่เช็คก็จะดี NLD อชูอ่ะเป็ดๆลาขึ้นมาไงจองชัดๆกี่ตัวอยู่บาเลยโห People Diplomacy ก็ဒီလိုတွေ့ရင်ပါဝင်လို့ဆောင်နေတဲ့ကံတမရေးလုပ်ရမှာဆိုတော့ဒါမျိုးတိုးလို့ကြမယ်လို့သတိပေးခဲ့ပါတယ်ဆိုတော့အဲ့လားဆိုလို့ရှိရင်ကျွန်တော်တို့ဒီကံတမရေးပုံရိပ်ကောင်းအောင်ပေါ့တရုတ်ပြည်ကသာဆက်လုပ်နိုင်မလဲဒါကိုလည်းအစိုးရအနေနဲ့စဉ်းစားသင့်ပါတယ်လားလဲဒါလည်းလုပ်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတင်ဆွေရဲ့သဘောထားလည်းဆွေးနွေးပြပါအောင်ခင်ဗျာကျွန်တော်တို့ဒီတကယ်လို့ပေါ့လေအခုဆက်ဆက်ပြောလို့ပေါ့ပြည်ရင်းရဲ့ကြေညာရေးကိုလည်းဖြည့်ရှင်းဖို့ရှိရောတချို့ကိစ္စတွေမှာနိုင်ငံတကာလိုလားနေသလောက်ကျွန်တော်တို့နိုင်ငံတကာတောင်းဆိုနေသလောက်ဟိုစံနှုန်းတွေဥမာရခိုင်ကိစ္စဆိုလို့ရှိရင်နိုင်ငံတကာလိုလားနေတဲ့လူခွင့်စံလိုမျိုးနဲ့အပြည့်အဝမလုံနိုင်ဘူးပြည်ရင်းအခြေအနေတွေရှိနေတယ်ဆိုတဲ့သဘောထားအမြင်မျိုးကြီးပြည်တွင်းမှာလည်းရှိနေတယ်ဆိုတော့ပြည်ရင်းရဲ့စံနဲ့ပြည်ပနိုင်ငံတကာလိုလားနေတဲ့စံနေနဲ့ထိထိပြီးတော့လုပ်ဖို့ဆိုရင်လုပ်နိုင်တာဘာအများရှိမလဲဆရာ
တော့ကျွန်တော်တို့ခက်တဲ့ခင်ဗျနိုင်ငံတကာစာနိုင်ငံတကာဂိုက်တန်နဲ့ကျွန်တော်တို့ပုံမှန်နိုင်ငံကိုတိုင်တဲ့အခါမှာအမှားတိုက်တာလေးရှိပါတယ်ကျွန်တော်နိုင်ငံဟာဟိုတိတ်ပုံပြိုးတိုးတက်တဲ့နိုင်ငံနေနဲ့ဆိုင်ကျွန်တော်တို့အဝေးကျန်နေတယ်အဲကျွန်တော်တို့လုံနိုင်တာရှိသလားဆိုလုံနိုင်တာကတော့သိကြပေါ့ကျွန်တော်ရှိတယ်လို့မြင်ပါတယ်အခုလည်းလုံနိုင်တဲ့အဖွဲ့အစည်းတွေ NGO တွေလည်းစူးစမ်းနေကြတယ်လို့ကျွန်တော်မြင်တယ်အစိုးရကိုယ်တိုင်ကလည်းအခုတော့သတိပြုကြလို့ပေါ့เนาะအဲဟိုနိုင်ငံတဲ့သဘောမျိုးဖြစ်တော့調査မယ်လို့ကျွန်တော်ဟိုယုံကြည်ရတယ်ဒီတော့ဝိုင်းပြီး調査ရင်လည်းကျွန်တော်တို့ရနိုင်ပါတယ်အဲ့ဒီနေရာမှာဟို調査မှုတွေကိုရိုးသသာအနေနိုင်ငံနိုင်ငံအကျိုးစုအဝင်ကြည့်ပြီး調査မှုတွေပေါ်ပါအဲတကုတ်ရေးတပါတီတစ်ဖွဲ့တစုရဲ့အဲဟာလို့လူလောကျက်တွေကိုနိုင်နိုင်မှသာလေကျွန်တော်တို့ဟိုသွားတဲ့အခါမှာရှေ့ပို့ပြီးတော့ရောက်မယ်မြန်မြန်ဆန်ဆန်နဲ့ရောက်မှာဖြစ်တော့သူသားတဲ့အပိုင်းကြီးဆက်ကြိုးစားအာတစ်ဖြက်လိုဖြက်စီပိုင်းကြီးနဲ့သွားရင်တော့ကျွန်တော်တို့ဟိုကောင်းနိုင်ရအောင်ရှိပါတယ်
โอเคအခုကျွန်တော်အချိန်တမီလောက်ကျန်နေတော့ကိုအောင်သူငင်းကိုအချုပ်အနေနဲ့ဟိုမှတ်ချက်ပေးစီခြင်းပါတယ်ဒေါက်တာဆက်စကြီးစကားနဲ့ပြောမယ်ဆိုရင်ပေါ့လေကမ္ဘာအလယ်မှာတာဝန်တည်တဲ့တိုင်းပြည်တစ်ခုဖြစ်ဖို့ဆိုရင်အခုချိန်မှာအရေးကြီးဆုံးအနေနဲ့ကျွန်တော်တို့ဘာတွေလုပ်ဖို့လိုမလဲခင်ဗျာ
โอเคအခုဒီကနေဒီဒီကမ္ဘာလေးမှာတာဝန်ပြီးတဲ့နိုင်ငံဆိုတာကကိုယ်နိုင်ငံကိစ္စကြီးရင်မရှိဘူးပေါ့နော်ဒေတာရင်းကိစ္စလည်းကြီးဖို့လိုပါတယ်ဆိုတော့နောက်တစ်ခါကျတော့နိုင်ငံကအရေးကြီးမှာပို့ပြီးတော့တက်တက်ကြွကြွပါဝင်ဖို့လိုပါတယ်ကျွန်တော်တို့ကတော့နိုင်ငံကစံချိန်စာရင်းပေါ့ခုနပြောတဲ့ကိစ္စတွေမှာလည်းကိုကလိုက်နိုင်ရုံနဲ့မသာရှိရပါဘူးဆောက်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျာ
โอเคပြင်နေဆွေးနွေးပြီးခဲ့တဲ့ညီမကြီးတက်ခတ်ကိုအောင်သူငယ်ဒေါက်တာတင့်ဆွေကိုလည်းပါဝင်ဆွေးနွေးရသူတွေနဲ့စာရေးဆွေးနွေးမိန်းမတွေဒေါက်တာရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့